လူငယ်တွေကိုပြောပြခြင်းလဲပါဠိဘာသာစကားဖြစ်တဲ့သင်္ကန္တတက္ကတဘာသာစကားဖြစ်တဲ့သင်္ကြန်တအဲ့ဒီစကားတွေကနေဆင်းသက်လာတဲ့တကြမ်းဆိုတဲ့ဝါရဟာကူးပြောင်းခြင်းပြောင်းလဲခြင်းလို့အဓိပ္ပာယ်ရပြီးနှစ်ဟောင်းကနေနှစ်သစ်ကိုကူးပြောင်းရောက်ရှိသောတရုတ်တကံကိုအကောင်းဆုံးဖော်ညွှန်းနိုင်တဲ့စကားလုံးတစ်လုံးဖြစ်ခဲ့ပါတယ်။ဒါကြောင့်လဲမြန်မာတက္ကရရဲ့ပထမဆုံးလှဖြစ်တဲ့တကူးလစီကိုရောက်လူရောက်ခင်ကာလမြန်မာတို့ရဲ့နှစ်သစ်စီမကူးမပြောင်းမီအခါတမယမှာကျင်းပပြုလုပ်တဲ့ရေကစားပွဲတော်ကိုအကြံပွဲတော်လို့ခေါ်တွင်ဆင်နွှဲခဲ့တာနှစ်ပေါင်းများစွာကြာမြင့်လာခဲ့ပါပြီ။ဒီနှစ်အကြံကတော့နှစ်သစ်ကူးပွဲတစ်ခုဆိုတာထက်ပိုပြီးထူးခြားပါတယ်။ယခုရောက်ရှိနေတဲ့နှစ်ကာလ2016ခုနှစ်ဟာနိုင်ငံတော်နဲ့ပြည်သူလူထုအနေနဲ့နှစ်သစ်တစ်ခုစီကိုရောက်ရှိခြေချလာရုံတသက်မဟုတ်တော့ပဲလွတ်တော်အသည့်အစိုးရအသည့်အုပ်ချုပ်မှုပုံစံအသည့်မျှော်လင့်ချက်အသည့်စတဲ့အသည့်အသည့်တော်ဖြစ်တည်ပြောင်းလဲမှုများစွာကိုမျက်ဝါးထင်ထင်စတင်ခန်းစားတတ်ဝင်ကြရတော့မယ်အချိန်ကာလနဲ့လည်းတိုက်ဆိုင်ကြုံကြက်လျက်ရှိနေပါတယ်။ဒါကြောင့်ဒီနှစ်အတားအကြံပွဲတော်ဟာဂျမန်နှစ်ပွဲတော်တွေနဲ့မတူဘဲမြမသမိုင်းမှာမှတ်မှတ်ထင်ထင်နဲ့မှတ်တမ်းတင်ဂုဏ်ပြုသင့်တဲ့နှစ်သစ်တစ်ခုပါပဲ။လူငယ်မျိုးဆက်တစ်တွေနဲ့ပြည်သူလူထုဟာဒီနှစ်မှာနှစ်သစ်နဲ့အတူအစိုးရအသစ်ကိုပါရရှိပိုင်ဆိုင်ခဲ့ကြပါပြီ။ဒါပေမဲ့တခုတတိထားရမှာကအစိုးရတရက်ဟာတစ်နေုံနဲ့မပြီးသေးဘူးဆိုတာပါ။စပိန်အဟောင်းကလေးတစ်စီးရှိတယ်ဆိုပါစို့။စီးရတာအဆင်မပြေတော့တဲ့အတွက်ဖခင်ဖြစ်သူကစပိန်အသစ်တစ်စီးပွဲပေးတယ်။ဆဆချင်းတော့စပိန်အသစ်ကလေးကိုတစ်လွင်တောက်ပခြင်းဆိုတဲ့ဂုဏ်ရည်တစ်ခုထဲနဲ့တင်ကြိုက်မဆုံးချစ်မဆုံးဖြစ်နေပြီးနောက်ပိုင်းစီးရတာအဆင်မပြေတဲ့အခါကျတော့စပိန်အဟောင်းလေးကိုပြန်တတိယတတ်တာမျိုးနဲ့ပမာပြုတ်ကျင်ပါတယ်အစိုးရတဲ့ဟာတစ်လွင်လက်ဆက်ချင်းတီးဟူသောဂုံရည်တစ်ခုထဲနဲ့မလုံလောက်သလိုအဲ့ဒီဂုံရည်တစ်ခုထဲနဲ့ကျေနပ်မနေတဲ့နာလဲအမှန်ပါပဲတစ်လွင်ချင်းဂုံရည်အပြင်ကောင်းမွန်ချင်းအရေးအသွေးပြည့်ဝခြင်းစတဲ့ဂုံရည်တွေပါရှိနေဖို့လိုအပ်လှပါတယ်နှုတ်မဆိုအစ်စ်မကောင်းအဟောင်းတလဲလဲဖြစ်သွားနိုင်ပါတယ်အဲ့လိုဖြစ်အောင်ပြောကြဆိုကြမဲ့သူတွေကလည်းမျက်စိတောက်ထောက်ပြီးမျက်ခြေမပြတ်စောင့်ကြည့်နေမှာသိကြပါတယ်ဆိုရတဲ့ဟာတင့်နေုံနဲ့မပြီးပဲကောင်းနေဖို့လဲလိုတယ်လို့လိုတိုရှင်းပဲပြောလိုက်ချင်ပါတယ်။တစ်လွင်ချင်းဆိုတဲ့ဂုံရီကအဟောင်းနဲ့မတူတဲ့အတွက်အလိုလိုရရှိခဲ့တာဖြစ်ပေမဲ့ကောင်းမွန်ချင်းဆိုတဲ့ဂုံရီကိုတော့အလုံးနဲ့တက်တည်ပြရမှာပဲဖြစ်ပါတယ်။အစိုးရကောင်းတရက်ကိုတိုင်းတာတဲ့ပေဒံတွေများစွာရှိပေမဲ့ဒီနေရာမှာတော့ပေဒံရိုးရိုးလေးတစ်ချောင်းကိုပြောပြချင်ပါတယ်။နိုင်ငံတစ်နိုင်ငံဟာအစိုးရကောင်းတရက်ကိုရထားသလားဆိုတာသိချင်တယ်ဆိုရင်အဲ့နိုင်ငံမှာရှိတဲ့ပြည်သူလူထုဟာအခြေခံစားဝင်နေရေးပြေလည်မှုရှိရလားဆိုတဲ့အချက်ကိုကြည့်လိုက်အောင်နဲ့သိနိုင်ပါတယ်။စားဝတ်နေရေးဆိုတာကိုစားရေးတောက်ရေးဝတ်ရေးနဲ့နေရေးဆိုပြီးသုံးခုခွဲကြည့်နိုင်ပါတယ်။ပြည်သူတွေဟာအနေဆုံးအဆင့်တင့်တက်လျောက်ပတ်တဲ့ဟင်းရနဲ့တစ်နေ့ထမင်းသုံးနက်စားနိုင်ရပါမယ်။အစိုးရကတင်ကြွေးထားမယ်လို့မဆိုလိုပါဘူး။မိမိတက်ကြွတဲ့ပညာလောက်ကင်ဆောင်ရွက်နေတဲ့အလုပ်နဲ့ထိုက်တန်သောဝင်ငွေတစ်ခုရရှိပြီးအဲ့ဒီဝင်ငွေတွေကတချို့တက်ဝက်နဲ့မိမိအပါအဝင်မိမိရဲ့မိသားစုကိုဝမ်းဝအောင်ကြွေးထားနိုင်အောင်ဝမ်းဝအောင်ကြွေးထားနိုင်မှုအစိုးရကစီမံဆောင်ရွက်ပေးနိုင်ရပါမယ်။တိုင်းပြည်မှာထမင်းငတ်တဲ့သူများနေပြီဆိုရင်အစိုးရညံ့နေပြီဆိုတာသိနိုင်ပါတယ်။စားရေးနဲ့အတူတောက်ရေးလည်းပါဝင်မြန်ပါတယ်။ပြည်သူတွေခမမြို့လေကောင်နေပြီတောက်သုံးရီတောင်ဖူလုံအောင်မရဘူးဆိုတာအုပ်ချုပ်သူအစိုးရအနေနဲ့ညံဖင်းလို့ရကြပါတယ်။တိုင်းပြည်တွင်းမှာမှီတင်းနေထိုင်ကြတဲ့ပြည်သူတရက်လုံးဟာတောက်သုံးနိုင်လောက်တဲ့အရေးအသွေးရှိတဲ့ရေတန့်ကိုလုံလုံလောက်လောက်ရနေအောင်အစိုးရကောင်းတရက်အနေနဲ့စီမံဆောင်ရွက်နိုင်ရပါမယ်။နောက်တစ်ဆင့်အနေနဲ့နာမည်ကျော်ဝယ်ကောင်းစားလာတွေအများအားဝစ်ဆင်နိုင်ရမယ်လို့မဆိုလိုပေမဲ့ပြည်သူတွေဟာမိမိရတဲ့လစာနဲ့ခါလောက်အောင်ဆင်နိုင်တဲ့အနေအထားရှိရပါမယ်။နောက်တစ်ခုကတော့နေရေးပေါ့။ပြည်သူလူတရက်လုံးကိုကွန်ဒိုတိုက်ခန်းကြီးတွေပေါ်တင်ပေးရမယ်လို့မတောင်းဆိုခြင်းပေမဲ့ပြည်သူတယောက်ချင်းစီတယောက်ချင်းစီတိုင်းဟာတနေ့တာကိုပင်ပန်းနွမ်းနယ်စွာနဲ့ဖြတ်တန်းလွန်မြောက်ပြီးမှတညတာမှေးဆက်နားနေဖို့ခေါင်းချစရာနေရာတစ်ခုတော့ရှိကိုရှိနေရပါမယ်ပလဖောင်းကောင်းအိတ်နေရတဲ့ပြည်သူတွေများနေပြီနေစရာနေရာမဲ့ပြည်သူတွေများနေပြီဆိုရင်တော့အုတ်ချုပ်သူအစိုးရဟာအင်မတန်မှကိုညံဖျင်းလွန်းနေပြီလို့ဆိုနိုင်ပါတယ်ဒီကိစ္စတွေကိုပြောတဲ့နေရာမှာပြည်သူလူထုတရက်လုံးအသက်မွေးမှုပညာရက်များကျွမ်းကျင်တက်မြောက်မှုပညာရေးအလောက်ကိုင်းခွင့်လန်းများအစဉ်အသင့်ရှိနေမှုထိုက်တန်သောလောကလသားများရရှိမှုစတဲ့ကိစ္စတွေပါပါဝင်လာပြီဖြစ်ပါတယ်ထပ်ပြီးတော့ကြွရရင်အစိုးရကောင်းတရက်ဟာပြည်သူလူထုတရက်လုံးရဲ့အခြေခံစားဝင်နေရေးကိုပြည်လည်အောင်စီမံဆောင်ရွက်ပေးရုံသာမကပဲပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာအရာရောရုပ်ပိုင်းဆိုင်ရာအရာပါနေပျော်တဲ့ဝန်းကျင်တစ်ခုကိုဖန်တီးပေးနိုင်စွမ်းလည်းရှိရပါတယ်။နှစ်သက်မှာပေါ်ထွန်းလာပြီးဖြစ်တဲ့အစိုးရသက်ဟာ တိတ်မကြခင်ကာလအတွင်းမှာပဲအစိုးရကောင်တရက်ဖြစ်တယ်ဆိုတာကိုအလုံးနဲ့အသက်တည်ပြနိုင်မှုလိုအပ်လှပါတယ်။ပြည်သူလူထုရလိုက်တဲ့အစိုးရအသည့်ကြီးဟာအစိုးရကောင်တရက်ဖြစ်လာပြီးဆိုယုံနဲ့ရောပြီးပြီလားလို့ထပ်မေးရင်မပြီးသေးပါဘူးလို့ပဲဖြေရှင်းပါတယ်။အစိုးရတခုတည်းကောင်းနေုံနဲ့တော့မပြီးပြန်ပါဘူး။ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုတက်ကြွစွာပါဝင်လှုပ်ရှားမှုနဲ့အပြန်အလှန်ထိန်းချုပ်မှုတွေရှိမနေဘူးဆိုရင်အစိုးရဟာကောင်းရာကနေဆိုးသွားတတ်ပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့လည်းမိမိတို့ကိုယ်ကိုနိုင်ငံသားကောင်းတွေဖြစ်ဖို့စူးစမ်းပြိုးထောင်ကြရပါမယ်။ခေတ်ဆက်ဆက်ဖြက်စီးချေမှပစ်ခဲ့တဲ့အတွက်ပျက်စီးခဲ့ရသောစိတ်ဓာတ်၊စီကံ၊ဇရိတ်ဓာတ်၊ယုံကြည်မှုစတဲ့အရာတွေကိုပြန်လည်တည်ဆောက်ခြင်းအပြင်ပြည်သူတဦးချင်းစီတဦးချင်းစီဟာအစိုးရကောင်းနှင့်ပူးပေါင်းဆောင်ရွက်နိုင်သောအစိုးရကောင်းကိုထိန်းချောင်းပဲ့ပြန်နိုင်သောနိုင်ငံသားကောင်းတွေဖြစ်လာအောင်စူးစမ်းကြရမှာပဲဖြစ်ပါတယ်။လူငယ်မျိုးဆက်တွေအနေနဲ့အစိုးရတဲ့ကိုအစိုးရကောင်းဖြစ်အောင်တွန်းအားပေးကူညီကြရင်မိမိတို့ကိုယ်တိုင်နဲ့မိမိတို့ဝန်းကျင်ကိုလည်းနိုင်ငံသားကောင်းတွေဖြစ်လာအောင်ဆဲဆောင်စီယုံနိုင်ကြစေချင်ပါတယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိတို့ကိုယ်ကိုပုံဖော်ထုစစ်နိုင်ကြပါစေ။နောက်ပတ်ထပ်ဆုံပါအောင်မယ်။ချစ်ချင်းမေတ္တာကိုမြတ်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလာပါ။